ဗီယက်နမ်နိုင်ငံမှာလူနှစ်ဦးသေဆုံးပြီး140ကျော်ဒဏ်ရာရရခဲ့တယ်။ပြီးခဲ့တဲ့သတင်းပတ်တွင်အကြမ်းဖက်မှုတွေနောက်ပိုင်းထောင်နဲ့ချီတဲ့တရုတ်အလုပ်သမားတွေကိုဗီယက်နမ်ကနေတင်းမော်တွေနဲ့ပြန်လည်ခေါ်ထုတ်နေပါတယ်။ဗီယက်နမ်အလဲပိုင်းကဗန်အန်းစိတ်ကန်းကနေတနင်္လာနေ့မှာတင်းမော်နှစ်ဆင့်နဲ့လူပေါင်း900ကျော်စီတင်ဆောင်ပြီးပြန်ခေါ်လာခဲ့တယ်လို့တရုတ်အစိုးရဆင်ဟွာသတင်းမှာဖော်ပြထားပါတယ်။လူပေါင်း1000ကျော်ခန့်ဆက်နဲ့နောက်ထပ်နှစ်ဆင့်နဲ့လည်းတနင်္လာနေ့ညနေပိုင်းမှာထပ်ပြီးထွက်ခွာမှဖြစ်ကြောင်းလည်းပြောပါတယ်။ရာနဲ့ချီတဲ့တရုတ်နိုင်ငံသားတွေဟာလည်းကမ္ဘောဒီးယားနိုင်ငံတွေကိုနေဆက်ကျော်ဖြတ်ပြီးထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ကွန်မြူနီအစိုးရအုပ်ချုပ်တဲ့ဗီယက်နမ်နိုင်ငံမှာအခုလိုအကြမ်းဖက်မှုတွေဖြစ်ပွားလို့မရှိပေမဲ့ပါရာဆယ်ဂျွန်ရီနာကဗီယက်နမ်ရဲ့စီးပွားရေးဆောင်ဖြစ်တဲ့တတ်မှတ်ထားတဲ့ရေပိုင်းနဲ့ထဲမှာတရုတ်အစိုးရပိုင်းစွန့်အင်ကုမ္ပဏီ CNOOC ကရေနဲ့ပိုင်းရေနံတူးစင်ရင်းတခုတိဆက်ဖို့စ조사ခဲ့တဲ့နောက်ပိုင်းအခုလိုအကြမ်းဖက်မှုတွေဖြစ်ပွားလာတာပါပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းရဲတွေကအချိန်လေးကိုဝင်ရောက်ပြီးမထိန်တိန်ခင်အချိန်ထိတရုတ်နဲ့တိုင်ဝမ်ပိုင်းစစ်အုပ်ပေါင်းဒါဇင်နဲ့ချီပြီးဖျက်ဆီးတာတွေလူရတာတွေခံခဲ့ရပါတယ်တနင်္ဂနွေနေ့ကတော့ဟနွိုင်းကတရုတ်တန်ရုံရှိဆန္ဒပြကြဖို့စီစဉ်ထားတာကိုဗီယက်နမ်ရဲတွေကဖြိုခွင်းခဲ့ပါတယ်ဆန္ဒပြဖို့လာရောက်သူအနေငယ်ကိုလည်းရဲကချက်ချင်းပဲဝန်းရံထားခဲ့တာဖြစ်ပါတယ်